လူမျိုးရုံးတပ်ဖြတ်မှုစွဲချက်ကိုဖြေရှင်းဖို့နိုင်ငံတကာတရားရုံး ICJ မှတွားရောက်ရင်ဆိုင်မဲ့ဒေါအောင်ဆန်းစုကြည်ကိုဝန်ကြီးချုပ်တွေကိုယ်တိုင်ဦးဆောင်ပြီးလူထုထောက်ခံပွဲတွေကျင်းပတာဟာလက်တွေ့ဆန်တဲ့လုပ်ရက်တွေမဟုတ်ဘဲလူထုအပေါ်အယက်စစ်အစိုးရလိုဝါဒမှိုင်းတိုက်မှုသာဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူလူငယ်တွေကပြောပါတယ်အခုအစိုးရနဲ့စစ်တပ်ရင်ဆိုင်နေရတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့တရားစွဲဆိုမှုဟာတိုင်းရင်းသားဒေသတွေကစစ်တပ်ရဲ့ဆိုးရွားလှတဲ့လူခွင့်ရေးချိုးဖောက်မှုတွေကဖြစ်စဉ်တစ်ခုသာဖြစ်သေးတယ်လို့လည်းတိုင်းရင်းသားလူငယ်တွေကပြောပါတယ်ဒီကနေ့ရန်ကုန်မြို့မြို့တော်ခမ်းမရှိကဒေါအောင်ဆန်းစုကြည်နဲ့အတူရှိနေတယ်ဆိုတဲ့လူထုထောက်ခံပွဲပေါ်သဘောထားအမြင်တွေကိုမဆုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ပါတယ်မြန်မာနိုင်ငံပေါ်မှာလူမျိုးတုံးတက်ဖြတ်မှုဆိုင်ရာဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတာကိုကြားနာစစ်ဆေးမဲ့ကိစ္စနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်မကြခင်ရက်ပိုင်းမှာပဲတွားရောက်ရင်ဆိုင်ဖြေရှင်းတော်မှာဖြစ်ပါတယ်။အခုလိုမျိုးမြန်မာနိုင်ငံရဲ့အကျိုးစီးပွားကာကွယ်ရန်အတွက်ဆိုပြီးဒေါအောင်ဆန်းစုကြည်ကိုယ်တိုင်နိုင်ငံခြားရေးဝန်ကြီးတယောက်အနေနဲ့ဥဆောင်ဖြေရှင်းမဲ့အပေါ်မြန်မာနိုင်ငံတဝန်ပြည်နယ်နဲ့တိုင်းအသီးသီးမှာတော့ဝန်ကြီးချုပ်တွေကိုယ်တိုင်ဦးစီးပြီး We stand with ဒေါအောင်ဆန်းစုကြည် We stand with မာသာစုဆိုပြီးဒေါအောင်ဆန်းစုကြည်နဲ့အတူရှိနေတယ်ဆိုတဲ့ထောက်ခံပွဲတွေကျင်းပနေပါတယ်။ဒီကနေ့မှာတော့ရန်ကုန်မြို့မြို့တော်ခမ်းမရှိကဒေါအောင်ဆန်းစုကြည်ကိုထောက်ခံပွဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကိုယ်တိုင်တက်ရောက်အားပေးခဲ့ပါတယ
်။ကျွန်တော်တို့ဘလို့အပြက်ခဲပဲဖြစ်ဖြစ်ဘလို့အကျက်တဲပဲဖြစ်ဖြစ်ကျွန်တော်တို့ကြော်လောနေမှာဖြစ်တယ်။ကျွန်တော်တို့တတိရှိဖို့လိုတယ်။ကျွန်တော်တို့အမေစုတပေါင်းမှာတတိရှိဆုံးလူတစ်ယောက်ပါ။သူရဲ့နတ်နတ်ကချစ်ချင်းမြတ်တာ။သူသွားနေပြီ၊ရှင်းနေပြီ။ကျွန်တော်တို့ချစ်တဲ့လူတွေကလည်းသူနဲ့တတ်တူတသားနဲ့ကြားရဆိုတော့ပျောက်တော့ပဲနှလုံးသားထဲကိုချစ်ချင်းမြတ်တာပဲထည့်ရမှာဖြစ်ပါလေ။
ဒီလိုလူထုထောက်ခံပွဲတွေဆန္ဒထုတ်ဖော်မှုတွေဟာမြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့လူခွင့်ချိုးဖောက်ခဲ့တဲ့ဘာသာမတူလူမျိုးကွဲတဲ့လူနည်းစုတွေပေါ်မှာဆေးရာဇဝတ်ပြစ်မှုတွေကျူးလွန်ခဲ့တဲ့ဆိုတော့ဆွဆွဲချက်တွေကိုဖြေရှင်းနိုင်မှုတက်ရောက်မှုရှိနိုင်ပါမလား။အရင်စစ်အစိုးရအဆက်ဆက်လူထုကိုဖိအားပေးဝါဒမှိုင်းတိုက်တဲ့လုပ်ရက်နဲ့ဆင်တူနေတယ်လို့လူခွင့်လှုပ်ရှားသူတဦးဖြစ်တဲ့အတန်းအဖွဲ့ကမောင်ဆောင်ခါကသူ့အမြင်အခုလိုပြောပါရစေ
။အရင်တော့အစိုးရလှုပ်ခဲ့တဲ့ပုံစံအတိုင်းထောက်ခံပွဲတွေဒီဘက်အစိုးရမှာထက်လို့ကိုကြိုးစားလာတာကိုကျွန်တော်ကတွေ့ရတယ်ပေါ့နော်။အမအရင်တော့ဆိုလေဒီပွဲကျောင်းချင်းချင်းဥပဒေထောက်ခံပွဲဆိုတာမျိုးတွေချင်းချင်းတည်းလုပ်ခဲ့ကြတယ်။အဲအဲ့ဒါလိုပဲအခုဒီဘက်မှာလည်းအဲဒီဆနာဒေါန်ဆန်းစုကြည်ထောက်ခံပွဲဆိုတာမျိုးနဲ့ပဲမိုးကြိုးထမ်းလက်နဲ့ကာဝေးကြိုးစားတာပေါ့။ဆိုတော့ကျွန်တော်တင်နေပြဒီထောက်ခံပွဲတွေကဒေါန်ဆန်းစုကြည်ပေါ်မှာအကျိုးတရားမှုရှိမရှိလို့စဉ်းစားရင်ပိုပြီးတော့အကျေများနိုင်ကြတယ်။ဘာလို့ဆိုတော့ဒါကဂျီနိုဆိုက်ဆိုတဲ့ကိစ္စကိုကျွန်တော်ကတွားရောက်ဖြေရှင်းတဲ့ကိစ္စမှာဒီလိုဆိုင်ရဲ့အတွက်တည်းဟာဆန္ဒလူထုရဲ့ပါဝင်ပတ်သက်မှုတွေပါတယ်ပေါ့လူထုကိုကျွန်တော်တို့ကဝါဒမှိုင်းနေတဲ့ကြေလူထုကိုယ်တိုင်ဒီလိုမျိုးဒီလှုပ်ဆော်တဲ့ဟာတွေတွေ့ရတာမျိုးရှိရပေါ့အဲ့တော့အဲ့လိုထောက်ခံပွဲတွေမှာဗာပြောမဲဆိုတဲ့ကိစ္စအရေးကြီးရလို့ထင်တယ်ကျွန်တော်တို့ကဒီထောက်ခံပွဲတွေကတစ်ခါတလေမှာထောက်ခံပွဲတွေကပို့ပြီးတော့အန်တီများစီတယ်နောက်ထပ်ကျတော့ဟိုမှာတွားရင်ဆိုင်နေတော့တန်းစုကြီးအတွက်ပို့ပြီးတော့အထက်တွေ့စီနိုင်တယ်လို့ကျွန်တော်မြင်တယ်ပေါ့
ဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံခေါင်းဆောင်အကြီးအကဲတယောက်အနေနဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့နိုင်ငံတကာတရားရုံးမှာတွားရောက်ဖြေရှင်းမှုစူးစမ်းတဲ့အပေါ်မှာတော့တိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့လူခွေးချိုးဖောက်မှုတွေဆေးရဇဝတ်မှုကျူးလွန်မှုတွေအပေါ်မှာလည်းတာဝန်ယူဖြေရှင်းမှုတင့်ပါတယ်လို့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူဆိုင်းနုပန်ကဆိုပါတယ်
တော်စားကြည့်သူအနေနဲ့ဒါနိုင်ငံတော်ကိုချစ်မြတ်နေတဲ့အတွက်ကြောင့်ပေါ့နော်သူနိုင်ငံဝန်ကြီးဌာနမှာဒီတာဝန်ယူတဲ့အတွက်ကြောင့်သူကတာဝန်ယူတာဝန်ခံမှုရှိပြီးမှကိုယ့်နိုင်ငံကိုဒီမျိုးရဆရာအပေါ်မှာတော့သူအနေနဲ့ဖြေရှင်းနေဆိုတော့ဒါတော့မြင်တယ်ဒါပေမဲ့တခုကတိုင်းသားတွေစစ်ပွဲတွေအကြီးကြီးဖြစ်တော့ဟာဆိုရင်တော့အဒီသူကောင်းဆောင်တယောက်အနေနဲ့ဒါဒီသူတွေကြောက်ချစ်ခက်ခဲနေဟာကိုသူလူလူရှုခဲ့တယ်ဘာမှလုံးကြံမှုဆိုင်းမဘာမှမရှိခဲ့ဘူးဒါပေမဲ့ဒီစစ်တပ်ဘက်ကိုသူအနေနဲ့အရန်ကာပါလို့တယ်ဆိုတော့မြင်တယ်ပြီးတော့နောက်တစ်ခုကဒီမျိုးဒီ sandwich တို့သူပေါ့နော်အများကြီးလုံးကြီးအပိုင်းတွေတွေ့ရတယ်ဒါကဒီသူကိုနည်းနည်းကြောင်ပြန်လက်တုံးချလုံးဆောင်နေလို့ကျွန်တော်တို့ကနေတယ်ဟိုအဓိကပြောချင်တာကဒီလူသူကအရင်တော့စစ်ဒီ CAP နိုင်ငံရေးစစ်ခန့်နေဖြစ်ခဲ့ပြီးဒီခေါက်ကတော့နိုင်ငံတော်ကောင်းဆောင်တွေဒီတိုင်းသားကောင်းဆောင်တွေဗလိကောင်းဆောင်တွေအနေနဲ့လူသူကိုအသုံးမချကြဖို့ဒါကျွန်တော်ပြောချင်တယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒီလုံးဆောင်မှုတွေအားလုံးအပေါ်မှာအခြေဒါကတော့တမိုင်းတရားခံတစ်ခုအနေနဲ့ဖြစ်လာနိုင်တယ်ဒါဒီပေါ်မှာတာဝန်မှုတာဝန်ကိုရှိရှိနဲ့အားလုံးဆောင်တောက်ဖို့ကျွန်တော်မျှော်လင့်နေပါ
နေပြည်တော်ပါဝင်တိုင်းနယ်ပြည်နယ်အသီးသီးမှာတော့ဒေါန်ဆန်းစုကြည်နဲ့အတူရှိနေတယ်ဆိုတဲ့ထောက်ခံပွဲတွေအပြင်ဒေါန်ဆန်းစုကြည်နဲ့အတူရှိနေတယ်ဆိုတဲ့ဆိုင်းပုတ်ကြီးတွေကိုလည်းလူမြင်ကွင်းနေရာတော်တော်များများမှာချိတ်ဆွဲပြီးတော့နိုင်ငံတကာတရားရုံးမှာဒေါန်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖြေရှင်းမဲ့ကိစ္စအပေါ်ထောက်ခံကြောင်းပြသနေကြတာဖြစ်ပါတယ်။လာမယ့်ဒီဇင်မာလာ၁၀ရက်နေ့မှာတော့အဲ့ဒီအမှုကိုနယ်သာလန်နိုင်ငံ The Hague ကနိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံအပေါ်မှာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ညာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတက်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တိုင်ကြားထားတဲ့အမှုကိုစတင်ကြားနာစစ်ဆေးမှာဖြစ်ပါတယ်။အစိုးရကနေရိုဟင်ညာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်ကလည်းဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးပြန်လည်လျှောက်လဲမှာဖြစ်ပါတယ်ရှင်။